မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့နောက်ပိုင်းအကြမ်းဖက်မှုတွေလက်နက်ကင်ပြစ်ပကတွေကြောင့်နိုင်ငံအရှိတောင်ဘက်ပိုင်းမှာနေရစွန့်ခွာထွက်ပြေးနေရသူ3,900ကျော်အထိရှိတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။အဲ့ဒီထဲမှာမေလ22ရက်နေ့နောက်ပိုင်းအခြေအနေတင်းမာလာခဲ့တဲ့ကြရားပြည်နယ်နဲ့ရှမ်းပြည်နယ်တွေကဒေသခံ3,200ကျော်ပါဝင်တယ်လို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှူးယုံ UNOCHA ရဲ့တောက်ချာနေကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ချင်းပြည်နယ်မင်းတပ်မြို့နယ်တဝိုက်မှာလည်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားပစ်ခတ်တိုက်ခိုက်မှုတွေကြောင့်ချင်းပြည်နယ်မကွေးတိုင်းနဲ့စကိုင်းတိုင်းတွေကယာယီခေလုံရေးစခန်းတရားကျော်မှာခိုလုံနေကြတဲ့ပြည်သူ18,000ကျော်ရှိတယ်လို့လည်းဖော်ပြထားပါတယ်။ရှမ်းပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းမှာတော့2021ခုနှစ်ကစပြီးစစ်ဘေးရှောင်ဒုက္ခသည်12,000ကျော်ရှိနေပြီးယာယီခေလုံရေးစခန်း33ခုမှာနေထိုင်ရသူ9,000လောက်ရှိနေပါတယ်။ရခိုင်ပြည်နယ်မြို့နယ်အတော်များများမှာလည်းမိုးကြီးရေရှမ်းဖြစ်နေတဲ့အတွက်လူသေးဆုံးတာတွေလည်းရှိနေပြီးထောင်ထဲချီတဲ့ပြည်သူတွေဘေးလွတ်ရာပြောင်းရွှေ့ထားရတယ်လို့လည်း UNOCHA ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2021ခုနှစ်နောက်ပိုင်းအကူအညီတွေအရေးကြီးလိုအပ်နေတဲ့အတွက်ပြည်သူနောက်ထပ်နှစ်တန်းအတွက်လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်အောင်ဒေါ်လာ109,000ရန်ပုံငွေကောက်ခံနိုင်မှုအရေးပေါ်တုံ့ပြန်နိုင်ကြရေးကြားဖြတ်အစီအစဉ်တစ်ခုကိုရေးဆွဲထားတယ်လို့လည်းဖော်ပြထားပါတယ်။လူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်ရေးအစီအစသ်ကနေမြန်မာနိုင်ငံအတွက်ဒေါ်လာ 286.5 သန်းတောင်းခံထားပြီးဇူလိုင်29ရက်နေ့အထိရန်ပုံငွေ42,000ကျပ်လုံးရရှိထားပါတယ်။ဒါ့ပြင်လည်းရန်ပုံငွေ90ကျော်လိုအပ်နေသေးတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။